အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနအတိုင်ပင်ခံဒဲရစ်ရှိုလဲဟာဇွန်လ9ရက်နေ့ကနေ14ရက်နေ့အထိထိုင်းနိုင်ငံစင်ကာပူဘရူနိုင်းနိုင်ငံတွေကိုသွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စတွေအပါအဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အခောင့်အထည်ဖို့ကိစ္စတွေဆွေးနွေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကတင်းနှင်းလာနေမှာပြောဆိုပါတယ်ထိုင်းနိုင်ငံကိုရောက်တဲ့အခါအတိုင်ပင်ခံရှိုလဲဟာထိုင်းအစိုးရအစင်းမြင့်အရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးနိုင်နိုင်ငံကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေအရေးအဖွဲ့အဖွဲ့အစည်းတွေအခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးမြန်မာပြည်သူတွေကိုအမေရိကန်အစိုးရကကူညီဖို့လှုံ့ဆော်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိပါတယ်စင်ကာပူကိုရောက်တဲ့အခါမှာတော့စင်ကာပူအစိုးရအစင်းမြင့်အရာရှိတွေပါတက်ရောက်မဲ့မြန်မာနိုင်ငံရဲ့ပဋိပက္ခတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ဒါအပြင်ရှန်ဂရီလာဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်ဘရူနိုင်းနိုင်ငံကိုရောက်ရှိတဲ့အခါမှာတော့အတိုင်ပင်ခံရှိုးလဲဟာဘရူနိုင်းနိုင်ငံသားရဲ့ဝင်ကြီးအေယာဝွန်ယူဆွန်းနဲ့အပါအဝင်အခြားအစိုးရတာဝန်ရှိသူတွေအရက်ဘက်တာဝန်ရှိသူတွေနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနအတိုင်ပင်ခံဒဲရစ်ရှိုးလဲဟာဒီရက်သက်တပတ်အတွင်းမှာအမေရိကန်နိုင်ငံသားရဲ့ဒုတိယဝင်ကြီးရှာမဲနဲ့အတူဗီယက်နမ်လာအိုဖိလစ်ပိုင်နိုင်ငံတွေကိုလည်းတွေ့ရောက်ခဲ့ပါတယ်